ကမ္ဘာ့ဝါဖွံ့ဖြိုးရေးညီမှချက်တွေဟာတမမှုထက်နောက်ကျနေပြီမဲ့ဒါရီအောင်မြင်အောင်အချိန်မြင့်ဆောင်ရွက်ဖို့အဓိကထားပြီးတော့ကမ္ဘာ့ခေါင်းဆောင်တွေဟာကုလသမဂ္ဂမှာအခုတနင်္လာနေ့စပြီးတော့စီဝေးနေကြပြီဖြစ်ပါတယ်။2030ခုနှစ်မှာပြည့်မီစီဖို့အတွက်ရထားတဲ့စင်စစ်မပြတ်ဖွံ့ဖြိုးရေးညီမှချက်18ခုမှာ15ရာခိုင်နှုန်းပဲပြည့်ပြတ်သေးတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုပြောသွားပါတယ်။ SDG လို့ခေါ်တဲ့စင်စစ်မပြတ်ဖွံ့ဖြိုးရေးအစီအစဉ်တွေပြည့်မီဖို့တမတ်ချက်နောက်ကျကျင်းနေပြီးတော့ဒါကိုကဘာကြီးကအဖတ်ဆယ်ဖို့စီစဉ်နေလို့ရလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဒီညီလာခံဟာအစိုးရရဲ့အနေနဲ့ခိုင်မမအစီအစဉ်တွေကိုယူဆောင်လာပြီးတော့တိုးတက်မှုလှည့်မြောက်အောင်အစိုးရပြုရမယ့်နေရာအခိုက်အတန့်ဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ SDG ရဲ့ရည်မှန်းချက်တွေထဲမှာတော့စီရင်မှုပပျောက်ရေး၊နမုတ်ခေါင်းပါမှုအဆုံးသတ်ရေး၊စွန့်ရင်ဈေးတက်တက်တသာရရှိစေရေး၊ဥရုယာတိဖောက်ပြန်မှုတိုက်ဖျက်ဖို့အတွက်အရေးပေါ်အစီအစဉ်တွေချမှတ်ဆောင်ရွက်ရေးနဲ့ကျမလိန်တန်းတူမှုတွေဖြစ်လာရေးတွေပါပါတယ်။ဒါတွေကို2015ခုနှစ်ကချမှတ်ခဲ့ပြီးတော့2030ခုနှစ်မှာပြည့်မီအောင်ဒီရထားတာပါဒါပေမဲ့လည်းတူတက်မှုတွေနှူးကွေးနေသလိုပဲတချို့အခြေအနေတွေမှာဆိုရှင်နောက်ကူပါဆုတ်လာတာတွေရှိနေပါတယ်ရာသီဥတုဆိုးဝါးဖြစ်လာတာတွေနောက် COVID-19 ကာယရောဂါကြုံတွေ့မှုတွေယူကရိန်းစစ်ပွဲနဲ့ကမ္ဘာစီးပွားရေးချိနဲ့လာမှုတွေကြောင့်ဒီဖွံ့ဖြိုးရေးညီမချက်တွေတူတက်မှုထိခိုက်စေတယ်လို့ပြီးခဲ့တဲ့ဇူလိုင်လထုတ်တဲ့အစီအစဉ်တစ်စောင်မှာဖော်ပြပါတယ်ဒီ human chat တွေစိုးစိုးဝါးဝါကိုထိခိုက်လာနေပြီဆိုတာကိုအသိမှတ်ပြုထားတဲ့ဆယ်မျက်နှာပါကြီးညာဆရာန်းတခုကိုတော့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကခေါင်းဆောင်တွေအခုတနင်္လာနေ့မှာပဲအတည်ပြုပေးခဲ့ကြပါတယ်။အင်ကာနေ့စပြီးတော့ကျင်းပမယ့်ကုလသမဂ္ဂထူထူညီလာခံကြီးကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူနိုင်ငံပေါင်း145နိုင်ငံကသမ္မတတွေဝန်ကြီးချုပ်တွေတက်ရောက်မေးခွန်းပြောဖို့ရှိပါတယ်။ဗြိတိန်တရုတ်ပြင်သစ်နဲ့ရုရှားခေါင်းဆောင်တွေကတော့မတက်ရောက်နိုင်ပေမဲ့သူတို့ကူစားအစ်စနိတ်ဝန်ကြီးတွေကကူစားပြုတက်ရောက်ဖို့ရှိပါတယ်။အင်ကာနီဖွံ့ဖြိုးရေးမိကုန်းတဲမှာပြောမဲ့ထဲမှာယူကရိန်းသမ္မတလည်းပါဝင်ဖို့ရှိသလိုယူကရိန်းသမ္မတဇယ်လန်စကီဟာဗိုလ်တုံးကြီးကြောင့်ကျင်းပမဲ့ကုလသမဂ္ဂလူညွေးကောင်စီအစည်းအဝေးကိုလည်းတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ။